အခုကတော့လူသားထုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုနဲ့ဂမ်ဘီယာပြည်ထောင်စုဝန်ကြီးဟောင်းတရားစွဲဆိုခံရတဲ့အကြောင်းကိုဆက်ပြီးတင်ပြပါမယ်။လူသားအားလုံးနဲ့ပတ်သက်တဲ့တရားစီရင်ခွင့်အမှုအရာလူ့ခွင့်ရေးချိုးဖောက်သူတွေကိုနိုင်ငံသားမှာတရားစွဲဆိုလို့ရနေပါပြီ။ဒါကြောင့်ဂမ်ဘီယာပြည်ထောင်စုဝန်ကြီးဟောင်းကိုဆွစ်ဇာလန်နိုင်ငံမှာတရားစွဲဆိုတဲ့အမှုအကြောင်း AFP သတင်းစာမကိုအခြေခံပြီးတော့ဦးတမောင်တန်းကတင်ပြပေးထားပါတယ်ရှင်။
ကမ်ဘီယာပြည်ထောင်စုဝန်ကြီးဟောင်းဥစမန်ဆွန်ကိုဟာလူသားမျိုးနွယ်ပေါ်စော်ကားကျူးလွန်တဲ့ရာဇဝတ်မှုနဲ့ဆွစ်ဇာလန်နိုင်ငံမှာဇန်နဝါရီလ10ရက်နေ့ကတရားရင်ဆိုင်ရပါလေ။အနာရှင်ရဟတ်ဂျမေးရဲ့အောက်မှာဒီမှုကိုကျူးလွန်ခဲ့တယ်လို့ဆွဲဆိုခဲ့တာပါ။ Universal Jurisdiction Principle လို့ခေါ်တဲ့အလုံးနဲ့ပတ်သက်တဲ့တရားစီရင်ပိုင်ခွင့်မှုအရာဒီမှုကိုဆွဲဆိုခဲ့တာဖြစ်ပါလေ။ဘယ်မှာပဲအမှုကိုကျူးလွန်ခဲ့သည်ဖြစ်စေလူသားမျိုးနွယ်ပေါ်စော်ကားကျူးလွန်တဲ့ရာဇဝတ်မှုဆေးရာဇဝတ်မှုနဲ့လူမျိုးစုံတပ်ဖြတ်မှုတွေကိုဒီမှုအရနိုင်ငံခြားတိုက်ပြည်တွေမှာတရားစွဲဆိုနိုင်ပါလေတရားစွဲဆိုသူဒန်ဘာဒန်ကအခုလိုပြောပါလေ
We have been at least working for this day to happen today is
ဒီနေ့ဖြစ်လာဖို့ကျွန်တော်တို့လုပ်နေခဲ့ကြရတာပါဒါပထမဆုံးနေ့ပါအမှုစပါပြီဒါကြောင့်ကျွန်တော်တို့တော်တော်ပြောပါတယ်တရားမျှတမှုရလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
အဲဒီတော့ကဆွန်ဂိုကဂမ်ဘီယာနိုင်ငံရဲ့ပြည်ထောင်စုဝန်ကြီးပါဂမ်ဘီယာက1994ကနေ2016ခုနှစ်ထိအာနာရှင်ယာဟဂျမေးရဲ့လက်အောက်မှာ22နှစ်ကြာအဖိနှိပ်ခံခဲ့ရတဲ့အနောက်အာဖရိကကနိုင်ငံငယ်လေးဖြစ်ပါလေဂျနီဗာအခြေစိုက်နိုင်ငံကတရားစီရင်ရေးလို့အဓိပ္ပာယ်ရနိုင်တဲ့ Trial International NGO အဖွဲ့ကဆွန်ဂိုကိုတိုက်ကြခဲ့တာဖြစ်ပါလေဝန်ကြီးဖြစ်ပြုတ်သွားပြီးတဲ့နောက်ဆွစ်ဇာလန်နိုင်ငံမှာ2018ခုနှစ်နိုင်ငံရေးခေါ်လို့ဝိတောက်ခံကြတဲ့ကသူအထင်းင်းခံရတာပါ Dumber Dam ကအခုလိုဆက်ပြော
ပါ What the future we expect people who are fond of committing crime
လူသားမျိုးနဲ့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်ကြတဲ့သူတွေရပ်သွားဖို့အနာဂတ်အတွက်ကျွန်တော်တို့မျှော်လင့်ပါတယ်။ဘာကြောင့်လဲဆိုတော့ကမ္ဘာတစ်ခုလုံးမှာဒီမိုကရေစီဖြစ်ပေါ်လာရေးကိုရှေ့ရှုပြီးအခုလုံနေကြလို့ပါဒီလိုအမှုမျိုးကတခြားအာဏာရှင်တွေအတွက်အ ਨੇ စုံတော့ဥပမာကောင်းဖြစ်ပါလိမ့်မယ
်2024ခုနှစ်ဇန်နဝါရီလ9ရက်မှာဆွန်ကိုရဲ့အသက်က55နှစ်ရှိပါပြီအားလုံးနဲ့ပတ်သက်တဲ့တရားစီရင်ပိုင်ခွင့်မှုကိုဥရောပမှာကျင့်သုံးရမှာသူဟာအပြည့်ဆုံးတာဝန်ရှိသူဖြစ်ပါတယ်လို့ Trial International အဖွဲ့ဥက္ကဋ္ဌ Leslie Hostel ကထုတ်ပြန်ချက်မှာပြောပါတယ်အစိုးရစတင်သူတွေကိုဂမ်ဘီယာလူမျိုးရေးတပ်တွေကဖိနှိပ်ရမှာစနေတကြတိုက်ခဲ့တာတွေကိုတားဆီးဖို့ပြက်ကွက်ခဲ့တဲ့အပြင်ဆွန်ကိုဟာထောက်ခံပူပေါင်းပါဝင်ခဲ့တယ်လို့ဆွဆွဲထားတာပါသူရှင်းနေလို့ရဆိုရင်တော့ဆွန်ကိုကဘာမှမမကျွတ်လွန်ခဲ့ဘူးလို့ဆိုပါတယ်တရားဆွဲဆိုခဲ့သူတူဖြစ်တဲ့ Ramsey Diet ကတော့အခုလိုပြောပါတယ
် He feels that he has done nothing wrong and that he Ajame was
သူကဘာမှမလုပ်ခဲ့ဘူးလို့ခံစားရတယ်တဲ့လားအနာရှင်ရဟားဂျာမေးကအတော့ကိုတော်တဲ့သူသေးလားဒါပြင်ဘာကြောင့်အီကွေဒိုဂီနီမှာဂျာမေးကထိုင်နေရတာလဲကျမတို့ကဘာကြောင့်သူကလှားပြီးတော့ရင်မဆိုင်ရတာလဲသူကအဲ့ဒီမှာထိုင်ပုန်းနေတာဘာလဲ
ဆွန်ကိုကတရားစွဲခံနေရပေမဲ့အနာရှင်ဂျာမေးကတော့2016ပြုတ်သွားကလေးကအီကွေဒိုဂီနီမှာထွက်ပြေးနေထိုင်နေတာပါရမ်ဇီယာကအခုလိုဆက်ပြောပါတယ်
And it's bringing back all my emotions all over again.
သူကကျမစိတ်ခံစားချက်တွေပြန်ပေါ်လာအောင်လုပ်နေပြန်ပြီ။ဘာကြောင့်လဲဆိုတော့ကျမကအဲ့ဒီမှာရှိခဲ့တဲ့ညင်ပန်းအနှိပ်စက်ခံခဲ့ရတယ်။ကိုထိလက်ရောက်အစောကားခံခဲ့ရတယ်။အယယာကျမတို့ခံစားခဲ့ရတယ်
။အမှုကတလားလောက်ကြာမှာပါ။ဆွစ်ဇာလန်တောင်ပိုင်းကအီတလီစကားပြောဒေတာဘယ်ရင်ဇိုနာမြို့မှာစစ်ဆင်းနေတာဖြစ်ပါလေ။လူသားမျိုးနွယ်ပေါ်စော်ကားကျူးလွန်တဲ့ရာဇဝတ်မှုဖြစ်တရားစွဲဆိုရမှာလူသားမှုပရိမှုနဲ့ညှဉ်းပန်းနှိပ်စက်မှုအပါအဝင်ရာဇဝတ်မှုကိုမှုပါဝင်နေပါတယ်။တခြားတရားစွဲဆိုသူဘင်တဂျမ်ဘတ်ကလည်းအခုလိုပြောပါတယ်
။ Sonko killed my husband.
ကျမမျက်နာကိုကြည့်ပြီး Sonko ကကျမယောက်ျားကိုတတ်ခဲ့တာပါ။ကျမနဲ့ကျမကလေးတွေကိုညှဉ်းပန်းနှိပ်စက်ခဲ့တာပါ။ကျမသားကြီးဟာညှဉ်းပန်းနှိပ်စက်ခံရတာကြောင့်အခုထိတက်တက်တဲ့ယောဂါရှိနေတော့မှာပဲ။
ဒါရိုက်ဖိနှိပ်ခံခဲ့ရသူရှိဦးနဲ့ဖမ်းဆီးထားစီရင်တွင်တိစုံပွားသူရဲ့တပိတယောက်ပါဝင်ဆွဲဆိုသူ10ဦးရှိပါတယ်။ဒီမှုတွေဖြစ်ခဲ့တဲ့အချိန်ကာလ16နှစ်ရှိပါတယ်။ဆောင်ကျော်ရဲ့ရှင်းနေဖိလစ်ကူရက်ကတော့အမှုကို
အခုလို့
Il n'y a pas de possibilité d'appliquer la loi de manière rétroactive.
ဥပဒေဆိုတာနောက်ပြန်အသက်ဝင်ဖို့မဖြစ်နိုင်ပါဘူး။လူသားမျိုးနဲ့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုကဆွစ်ဇာလန်နိုင်ငံရဲ့ပြစ်မှုဥပဒေထဲရောက်လာတာ2011ခုနှစ်ဇန်နဝါရီလ1ရက်နေ့ကမှပါ။ဒီရက်မတိုင်မီကကျူးလွန်ခဲ့တဲ့လောရတီကိုနောက်ပြန်တရားစွဲလို့မရပါဘူး။ပြီးတော့စုံစမ်းစစ်ဆေးတဲ့အပိုင်းတွေအလုံးနီးနီးလောက်ကိုလည်းရေဘူးအားအပြင်ဝေဖန်ရမှာပါ။အခြေခံလုံထုံးလုံနီးပြဋ္ဌာန်းချက်တွေနဲ့အညီစုံစမ်းစစ်ဆေးခဲ့တာမဟုတ်လို့ပ
ါဂျွန်လာလုံးကတော့ရခဲ့ Liberian စစ်ဗျဲအယူကိုစီယာပေါ်ထောင်တာအနည်း20ချက်မှတ်ခဲ့တာကိုဆွစ်ဇာလန်အယူကတရားရုံးကအထည်ပြလိုက်ပါတယ်အရေးမှုဟာလူသားမျိုးနွယ်ပေါ်စော်ကားကျူးလွန်တဲ့ရာဇဝတ်မှုနဲ့ဆွစ်ဇာလန်နိုင်ငံမှာပြစ်ဒဏ်ချခဲ့တဲ့ပထမဦးဆုံးအမှုလည်းဖြစ်ပါတယ်ဆန်ဒိုပေါ်စီရင်ချက်ကိုတော့မတ်လကြုံမှတာချနိုင်လိမ့်မယ်လို့မျှော်လင့်ထားကြပါတယ်ခင်ဗျာကျွန်တော်တမောင်သားမှာ